America in Burmese.
明兰年纪嘛，多大些年轻？那他是哥哥年少那姑爷 ，View American 单爷。今年明年年纪个尼玛巴达四十那个，尼玛三老姐年纪超那个个呢，困难一提。American 比方是 Washington DC 纽约个呢，大概头年比你巴比些。今年年纪巴四十那个，起码明仔生俺个台湾有点设备吧没？
明兰娃，今年年纪嘛，今年年纪年纪个，那送伢子年纪个，各位们呢，都尽量别到麻烦吧嘞。American 呢 ，Mexico 的包，都人家这个是比方吃茶，你看都里也六块五搞外部呢。那人家搞么呢，说啥一个，听对奶奶的了 ，Mexico 怎么那个表白嘞？这帮人家嘛，金宝个 G20 个吧 ，CY 伢子的 CY 的嘛，个吧 CY 个搞个北部的，我阿拉保证我京东大部个，这包都给加吧嘞。Venezuela 呢 ，Colombia 呢，这个是你那个分别来的对 ，Venezuela 那个啥，对 Colombia 那个呢，文笔的啥啥。那西瓜的味道吧嘞，第六提单要，提单人呢，那个那个昨天那个姑娘那个嘛，那西瓜我喜欢的呀。
好个吧是，昨天那批嘛，到达新的那西瓜麦昨天哪里嘛，你妈这么呢，也看人家敢拍 A A 路，加亲戚呢，长辈不来玩牛那边嘛，再不会批不啊，给路亚达里是比少年吧嘞。
他说的提到内娱啊，老早的，可不来玩牛宝嘛，要来的，是不是的？对嘛，上菜有啊，人比较对嘛。
这上过年被台湾许多乌蕉昂标到了吧？啊，别说我那白马拿生意吧没，第一招呢，就是不然年终一整年呢，是上头开的瑞尼亚店那一，所以呢，这么老个个钱是上年呢，人家一路拉都一个当出来的招，比都啥素啥一些基本毛这样也比就看那个的给你员工有蛮真把给的招，啥也的人哪里个来？电视比多吧没？啊，可以用手拿的个呢，年里白拿送伢子的那个，过年奶奶过完年那个表表比完身。
美国比方说呢，六月几节的包，杜尼杰这个水平旗下的团队也六块一个高规模呢。美国呢，墨西哥那人家高模呢，十三一个十六天在奶奶系列路，墨西哥他们那 Andres Lopez Obrador 个表家来吧嘞。墨西哥他们那乌尔多哈那人苗巴蒂华那苗嘛，那个比如看的六十五亩对嘛，哎，路表家来的吧。这个路美国呢，墨西哥那人家那苦出来的，我现在嘛，苏尼姆毛明个人，杜尼呢，我老前辈们嘞。American 公民系列把马单边比较尊重国内高富帅股变成个样来了，咱们罗伯斯奥布拉多个表白嘞，龙哥快开今年奥马古路一百嘞，他把中年母股压个来转，他说俺不会看价格来了，咱们奥布拉多个表白嘞，第一他把中年家呀墨西哥个男人一口龙个小他嘞，独立个 American 个偏不嘞，男人内在的小嘛，龙哥一日多面吃他不，他把都给他表白嘞。墨西哥人家呢嘛，十比四呢部输了。第一赛季个，比个 January 拉个那个，那阵没有皮带，蒂华纳、墨西哥里呢，只有这 Juarez 没有的嘛，都上个家皮巴嘞。特别墨西哥里呢，瓜迪马拉呢，提升里嘞，都是人家当买那阵过来，人家那像打破的头那起皮了，谁都当嘛皮巴嘞。美国呢，墨西哥那人家家，我现在嘛，都要家苏尼比的那古罗，那人家家是保住你结果，到家那个那么一头个家皮巴嘞，呀。
这一段的格巴西瓦伊拉吉南安的塞噶，本来文艺片的部分，我查了个格巴西瓦伊朋友都在目对，各国比较部，不过他保存京东大美路可以出来加吧嘞。这本来我们比如看的第一段的西瓦比，不对，现在在抽烟嘛，古路可以出来加拉皮皮。工作人员不抽烟，那个也对嘛，目的将皮拉的安利这个不变成芝麻拉的在路嘞，投票来加吧嘞。这格巴西瓦伊拉吉南安这个本来生产几个这个。阿刚比一些地量个，面面大大呢，阿龙就看啥个也没，朋友都在乎苗个吃苦那步，木瓦他阿龙说我见东大没路，他们可以对来加吧嘞。这个话本来刚上那个呗，阿古路安尼个变成了那边没，格话是外朋友都在乎个，第二来的宝马西拉那边，第二公牌呢，农历天嘛，都在乎变阿刚那步苗人查来路的，今年这天嘛，跑遍查吧嘞。这个 American 的第一组，加工作人员李平祥先生，这次纳入贴心内幕，脸上没对对的咕噜钱嘛。第一集团里本来高上的，故事里的内容嘛，看给啥干的，绝密这次纳呢，关闭掉李平祥给啥也对个话，姐姐变成孙女给家吧嘞。这个可把希望呀，这种 American 的第一家，实际上苗孙女比个那个，实在孙女不一等的比，那那个路啊，老太顶家母这个，变了老婆亲巧的钱嘛。这里啊，格话是话，人家这种日本人呢，离长谷呀，过着各国那个土壤界的极端的破坏思维个，不他妈从前以前是来看千把倍呀，千把了，看没？
Venezuela Tamra Nicolas Maduro ga Venezuela ne Colombia na nainga nezak ko sani ni ga pyan phwin pe lai bi na Venezuela nainga da thong maung mya soa asa sa ne siwa ri ko we bo twa Colombia nainga de ko hwe yauk kha ja ba de Venezuela nainga ye nainga yi pyatana ri chao na nainga nezak ko lung ga de leela ga pait tha ga da phit ba de nezak ko phwin lai da ne Venezuela nainga da a thong mya ha di khwin yi ko pye wa thong cha bi do aini chin Colombia nainga de ga Dachira Mugu, when you catch up, Venezuela and Mamayana in the Yarigo. Where did I worry? Venezuela and Gatai Candiga, Yangan Dema, do any that see one as Sana Icarigo, Timbo, Chubanga, Tamara, Maduro, yet Socialist Suyaga, Brazil, Colombia, Aruba, Bonnie, Caracal, Dune, Tisani, that the Venezuela Nezadigo, people, main figure at the park.
Sudan and Emma, Sudanese Professionals Association, SBA, Lutoga Corre. အတိုက်ခံဆန္ဒပြသူတွေကနိုင်ငံတော်အစိုးရကိုအန်တုပြီးမပူပေါင်းရေးဆန့်ကျင်ဆန္ဒပြပွဲတွေလုပ်ကြဖို့တိုက်တွန်းထားချိန်မှာဆိုင်တွေပိတ်ပြီးလက်မပေါ်တွေမှာလူစုကင်းမဲ့နေပါတယ်။လက်ရှိစစ်ကောင်စီနှုတ်ထွက်ပေးပြီးအရသာအစိုးရထံအာဏာလွှဲပြောင်းပေးဖို့ထိုင်တဲ့ပိတ်ကျောင်းစုဆန္ဒပြပွဲတွေကိုမကြခင်ကစစ်တပ်ကအကြမ်းဖက်နှင်းနှင်းခဲ့တာကြောင့်အသေးအပြောက်ရှိခဲ့ပြီးအခုတော့ဒီ SPA ဆန္ဒပြပွဲတွေကိုဥဆောင်ခဲ့တဲ့ DSP ကလာတဲ့ချီအရင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ပြီးတဲ့နောက်အီတီလာမှာစစ်တပ်ကသမရဟောင်းအိုမာအယ်ဘာရှာကိုယာရုကဖြုတ်ချပြီးအာဏာသိမ်းခဲ့တာဖြစ်ပါတယ်။အဲဒီနောက်မှာတော့လက်ရှိအစိုးရမတုတ်ထွက်မချင်းအရသာအစိုးရမပေါ်ပေါက်မချင်းလမ်းမတွေပေါ်မှာဆက်လက်ဆန္ဒပြကြဖို့ဒီ SPA
အဖွဲ့ကဆန္ဒပြတောင်းဆိုရာကနေအကြံဖက်နေနေမှုတွေဖြစ်လာခဲ့တာပါ။အခုလက်ရှိအန်တူဆန္ဒပြပွဲမှာလေယာဉ်မှုတွေနဲ့၄စိတ်ဝန်ထမ်းတွေလည်းပါဝင်လာတဲ့အတွက်ကြောင့်လေကြောင်းတောလာမှုတွေရပ်ဆိုင်းပြီးလေစိတ်ဟာလည်းလူသူကိမဲ့နေတဲ့ပုံတွေကိုလူမှုကွန်ရက်မှာတင်ထားတာကိုတွေ့ရပါတယ်ခင်ဗျာ။
ဖြူရီကနေတနင်္ဂနွေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကြီးညာပေးနေပါတယ်။ဟောင်ကောင်ရဲ့တရားခံလွှဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့အစိုးရကအစိုးပြုလာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းနေပေါ်ကိုထွက်ပြီးတော့ဒီကနေ့မှာဆန္ဒပြခဲ့ကြပါတယ်။ ဒီဥပဒေကိုပြင်ဆင်လိုက်ခြင်းအပြင်ပြစ်မှုကျူးလွန်သူလို့တန်ရာရှိတဲ့သူတွေကိုသူတွေနဲ့တရားခံပြေးတွေကိုဟောင်ကောင်ကနေတရုတ်နိုင်ငံဖီမာကြီးကိုလွှဲပြောင်းပေးဖို့ပို့ပြီးတော့လွယ်ကူသွားစေမှာဖြစ်ပါတယ်။အဲလိုဆိုရင်လွှဲပြောင်းခံရတဲ့သူတွေဟာတိတိကျကျဆင်းဆင်းလင်းလင်းဖော်ပြထားခြင်းမရှိတဲ့ဒီအမျိုးသားလုံခြုံရေးဆိုင်ရာစွဲချက်တွေနဲ့လည်းရင်ဆိုင်ရဖို့ရှိနေပါတယ်။အခုလောလောဆ ွယ်ဆောင်ရှောက်ဖို့တောင်းဆိုတဲ့စာရန်တွေနဲ့ကျွေးကြော်တဲ့တွေကိုအော်ဟစ်ပြီးတော့တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ရတဖွဲ့ဝင်တွေကလည်းဆန္ဒပြတဲ့သူတွေကိုစောင့်ကြည့်မတန်းယူနေတာတွေရှိခဲ့ပါတယ်။တနိုင်ငံနှစ်ပြည်တော်စနစ်ရဟောင်ကောင်ဟာသူတို့ရဲ့လူမှုရေးတရားရေးနဲ့နိုင်ငံရေးစနစ်တွေကိုနှစ်90ကြာဆက်ပြီးတော့ထိန်းသိမ်းထားခွင့်ရှိတယ်လို့အမကန်ရထားတာဖြစ်ပါတယ်။ဒါမဲ့လည်းတရုတ်နိုင်ငံရဲ့အာဏာရကွန်မြူနတီပါတီကတော့ဥပဒေပြောင်းလဲတွေကိုအတင်းလုပ်ပြီးတော့ဒီသဘောတူညီချက်ကိုဖျက်နိုင်ဖို့တိုးပြီးတော့လှုပ်ဆောင်လာနေတာဖြစ်ပါတယ်ခင်ဗျာ
။ကဇက်ကစ္စတန်နိုင်ငံမှာဆိုဗီယက်လက်အောက်ကနေလွတ်မြောက်ပြီးခရဲကဥဆောင်လာခဲ့တဲ့သမရနှုတ်ထွက်သွားပြီးသမရနေရာစားထိုးရွေးချယ်ဖို့ဒီနေ့မဲပေးနေချိန်မှာဆန္ဒပြမှုတွေဖြစ်နေပြီးဆန္ဒပြသူတရားကျော်ကိုဖမ်းဆီးထားလိုက်ပါတယ်။ဒီဘူအာရှနိုင်ငံရဲ့အသက်88နှစ်အရွယ်သမရနော့ဆူတန်နာဇာဗာရီယက်မလာတုံကမမျော်လင့်ဘဲနှုတ်ထွက်သွားခဲ့ပြီးအမြန်ကျင်းပခဲ့တဲ့ဒီသမရရွေးကောက်ပွဲဖြစ်လာခြင်းနိုင်ငံရဲ့အကြီးဆုံးမြို့ကြီးအယ်မတီကအက်စတန်နာယဉ်ပြင်မှာအခုလိုဆန္ဒပြခဲ့ကြတာပါဒီဖန်ဆင်းမှုတဲ့ Radio Free Europe ဥရောပလူမျိုးရေးရေဒီယိုကသတင်းတောက် Fighter Tosenko ပါဝင်နိုင်ငံခြားနဲ့ဒေသခံသတင်းတောက်အများပြားလည်းခက်တာထိန်းသိမ်းခံခဲ့ရပြီးအာဏာပိုင်တွေဘက်ကဒီမြို့ကြီးတဝိုက်လုံခြုံရေးကိုတင်းကျပ်ထားလိုက်ပါတယ်ဒီရွေးကောက်ပွဲမှာအသက်66နှစ်အရွယ်ယာယီလက်ရှိသမရကက်ဆမ်ဂျိုမတ်ထိုကီယက်အနေနဲ့အခြားပြိုင်ဘက်6ဦးကိုနိုင်ဖို့တည်ကြသလောက်ရှိတယ်လို့အများကြီးစထားပါတယ်ဒီရွေးကောက်ပွဲမှာပထမဆုံးချိန်အနေနဲ့စစ်မှန်တဲ့တိုက်ခန်းခေါင်းဆောင်တူဝင်ပြိုင်နိုင်ခဲ့ပေမဲ့အတိုက်ခန်းအင်အားကတော့အပြော့နေပါတယ်ဒီ ရင်တုန်းကတော့ဒီယူကဘွဲအားအစိုးရရဲ့အာဏာဆက်လက်ထိန်းသိမ်းချနိုင်ရေးယူပြယူကဘွဲသားဖြစ်တဲ့ဆိုပြီးဝိုင်းသပိတ်မှောက်ချဖို့အတိုက်ခံတွေကဆန္ဒပြခဲ့ကြပါတယ်ဆိုပြီးတဲ့နိုင်ငံကခွဲထွက်လာခဲ့တဲ့နိုင်ငံတွေထဲအတိုးတက်ဆုံးနိုင်ငံတွေထဲကတစ်ခုဖြစ်တဲ့ဒီကဇကစ္စတန်နိုင်ငံဟာရုရှားနဲ့တရုတ်နိုင်ငံအကြားမှာတည်ရှိပါတယ်ခင
်ဗျဂျပန်နိုင်ငံကကာမာကူရာမြို့မှာတော့ကမ္ဘာလှည့်ခီးသွားတွေကိုလမ်းသွားရတဲ့အစားမစားဖို့ကိုတားမြစ်လိုက်ပါတယ်ဂျပန်နိုင်ငံကိုလာရောက်တဲ့ကမ္ဘာလှည့်ခီးသွားအရေးအတွက်ဟာနှစ်စဉ်တိုးလာနေပြီးတော့2018ခုနှစ်မှာတော့ကာမာကူရာဖျားရှိတဲ့ဒီမြို့ကိုလာရောက်တဲ့ကမ္ဘာလည်းခီးသွားဟာတန်းနဲ့ဆယ်လောက်ရှိတာပါဂျပန်နိုင်ငံဟာတန်ရှင်းတဲ့နိုင်ငံတစ်ခုဖြစ်နေလူသိများထင်ရှားတာဖြစ်ပြီးတော့ကာမာကူရာမြို့ကန်တို့ဟာလည်းလမ်းတွေပေါ်မှာအမိုက်တီများလာနေတဲ့ပုံမှာစိတ်ပြက်နေကြတာပါဒါပြင်ကမ္ဘာလည်းခီးသွားတွေဟာဒေသခံဂျပန်နိုင်ငံရဲ့ရူရာဒလီထုံးစံဒီကိုချိုးဖောက်တာတွေရှိလာနေတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့နှစ်နောက်ပိုင်းကတော့ကာမာကူရာပေါမြို့ပေါဝင်ဂျပန်နိုင်ငံကကမ္ဘာလည်းခီးသွားတွေအလားများတဲ့နေရာတွေကဒီသကံတွေဟာကဘာလဲခီးသွားတွေကြောင့်ဖြစ်လာနေတဲ့ညဉ့်ဉန်းမှုတွေနဲ့ပတ်သက်ပြီးတော့မကြည်မနက်ဖြစ်လာနေကြတာပါဒါကြောင့်ကာမာကူရာမြို့ကောင်စီကပြီးခဲ့တဲ့မတ်လ22ရက်နေ့ကကဘာလဲခီးသွားတွေအနေနဲ့လမ်းသွားနေတဲ့အစားမစားကြဖို့ကိုအမိန့်ထုတ်လိုက်တာပါဒါပေမဲ့လည်းဒီအမိန့်ကိုမလိုက်နာဘဲချိုးဖောက်တဲ့လူတွေအနေနဲ့ဘယ်လိုအပြစ်ဒဏ်ခံရမလဲဆိုတာမပါတာကြောင့်ဒါကရုပ်ပြသက်သက်သာဖြစ်တယ်လို့လည်းတချို့ဝေဖန်သူတွေကရှုမြင်နေကြပါတယ်ဒါပေမဲ့လည်းကာမာကူရာမြို့တာဝန်ရှိသူတွေကတော့အခုလိုအမိန့်ထုတ်လိုက်တဲ့အတွက်ကဘာလဲခီးသွားတွေအနေနဲ့လမ်းသွားရင်အစားစားတာမလုပ်ခင်မှာဒါကိုလုံးတဲ့မလုပ်တဲ့ပြန်စဉ်းစားလာနိုင်စီတယ်ဆိုပြီးတော့ပြောပါတယ်ခင်ဗျာ
ဒီကနေ့ညနေပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကိုရရန်နိုင်နဲ့ကိုဝင်းမင်းတို့ပြောပြပေးခဲ့တာပါအခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်မြမတက်မရုံနဲ့ရခိုင်လက်နက်ကင်အဖွဲ့အေအီတို့အကြားချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ပင်မတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံရွာသား400ကျော်ပလက်ဝမြို့ပေါ်တင်းရှောင်နေရတယ်လို့အကူအညီပေးအဖွဲ့ဝင်တွေကပြောပါတယ်ဒီရပိုင်းတွင်ရခိုင်ပြည်နယ်မြောက်မြို့နယ်ဘက်မှလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့တက်မရုံရောအေအီဘက်ကပါပြောဆိုခဲ့ပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါရဲ့ရှင်
ချင်းပြည်နယ်ပလက်ဝမြို့နယ်ပြည်တောင်နဲ့တမချောင်းဝရွာနီးမြမတမရုံနဲ့ရခိုင်လက်နက်ကင်အေအီအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ပြီးမနေ့ကလက်နက်ကြီးတွေနဲ့ထပ်မံပစ်ခတ်မှုကြောင့်ရွာသား400ခန့်ပလက်ဝမြို့ပေါ်စစ်ဘေးတင်းချောင်းနေရဆဲဖြစ်တယ်လို့စစ်ရှောင်းကူညီပေးရေးဖွဲ့တာဝန်ရှိသူဥကျော်အောင်ကပြောပါတယ်
တပ်ဖွဲ့တွေဖြစ်တော့နေရွာလောက်ကဒီအခုပလက်ဝမြို့ပေါ်မှာရောက်လာတဲ့စစ်သည်တွေလေတင်းမချောင်းထက်ရွာရဲပြီးတော့တင်းမချောင်းဝါရွာရဲပြီးတော့ပလက်တတိရွာရဲအဲ့ဒီနေရွာကအခုလက်ရှိချိန်ကြီးလူကြီး400လောက်ရောက်ပြီ
ပြီးခဲ့တဲ့တောက်ကြံနေ့ညနေပိုင်းကတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးလက်ရှိတပွဲပွဲရောက်လာတဲ့စစ်ရှောင်းပြည်သူတွေအတွက်ယာယီနေထိုင်ဖို့ကြံ့ခိုင်ရေးရုံးနဲ့ရိတ်ခါရက်ွက်မှာရှိတဲ့အင်္ဂလန်ကမ်ပိုင်းကီမူမူဂျူတို့မှယာယီနေရာချထားပေးထားတယ်လို့ဥကြောင်ကဆိုပါတယ်မနေ့ကပလက်ဝမြို့နယ်ဘက်မှာအေအေနဲ့တိုက်ပွဲဖြစ်ပွားခဲ့ကြောင်းသမတော်သတင်းမှပြန်ကြားရေးဖွဲ့အတွင်းမှဘူမှုကျုပ်စွန်မင်းထွန်းကပြောပါတယ်
။တောက်ချာနေတုန်းကတော့တို့တို့ပလက်ဝမြောက်ချမ်းကဒီကောင်ကြီးရဘက်မှာတော့ထိခိုက်တိုက်ပွဲလို့ဖြစ်ပွားတာရှိပါတယ်။
ချင်းပြည်နယ်ပလက်ဝမြို့နယ်မှာမြန်မာစစ်သားနဲ့အေအေဖွဲ့တို့တိုက်ပွဲတွေဖြစ်ပွားနေမှုကြောင့်ဒေသတွင်းလုံခြုံရေးစိုးရိမ်နေရပါတယ်။2019ပြည်ညာသင်နှစ်အတွက်ကျောင်းဖွဲ့တာတပတ်ခန့်ရှိပြီးဖြစ်ပေမဲ့ပလက်ဝမြို့နယ်တွင်ကျောင်း108ကျောင်းလောက်ပြည်ညာသင်ကြားမဲ့ဆရာဆရာမတွေမရှိသေးလို့ကျောင်းမဖွင့်နိုင်ဘူးလို့ချင်းပြည်နယ်လူမှုရေးဝန်ကြီးပေါင်လုံးမင်းထန်ကပြောပါတယ
်။108ကျောင်းလောက်ကဆရာမရှိဘူးလို့သူတို့ပြန်ပြောတာ။သူကြောင်စီရင်းကြီးရှင်သူတို့တက်စီစဉ်နိုင်တဲ့အစီအစဉ်တစ်ခုပေါ့နော်။ဆန်ပြောင်းတော့လုပ်ရလည်းလုပ်ပြရမှာပဲ
။တက်ရှိပလက်ဝမ်းမြို့နယ်တွင်စာတင်ကြမဲ့ဆရာဆရာမတွေမရောက်လာသေးတဲ့ချင်းတွေကိုတော့လူမှုရေးဝန်ကြီးပေါင်လုံးမင်းနံကအခုလိုဆက်ပြောပါတယ်
။ပလက်ဝမ်းမြို့နယ်က2016ကသူတို့325ဆရာခန့်တည်တယ်။အဲ့ဒီထဲမှာ24ယောက်ကဒီတက်ခံဖြစ်ပြီးတော့ကျန်တဲ့ဖွဲ့စည်းကချင်းပြည်နယ်ရောက်ပါကြတာ။အဲ့ဒီဖွဲ့စည်းကိုခုအကြောင်းလျှောက်တဲ့အခါမှာကြောင်းခွင့်ပြုလိုက်တော့သူတို့ရဲ့စံတာပြည်နယ်ကိုဥပပြီးတော့သူတို့ကြောင်းခိုင်းလိုက်ချင်း။သူစည်ရင်တော့တင်ထိုက်ထားတဲ့အတိအကျတော့စာမလာဘူး။မင်းဒီလုံချုံကြီးနဲ့လူတော့လူလာပါလေ။မင်းဒီမလုံချုံဘယ်လိုမှလုံလို့မရဘူးနော်
။ဒါပြင်ဆရာဆရာမတယောက်စီတာရှိတဲ့ကျောင်းက94ကျောင်းရှိနေပြီးတော့စာသင်ကျောင်း200ကျော်ကတော့စာသင်ကြားရေးမှာခက်တွေ့နေတယ်လို့လဲချင်းမြင်တဲ့ဆွေရဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ပလက်ဝမြို့နယ်တွင်နေမြေမလုံချုံမှုဟာပညာသင်ကြားရေးမှာအခက်အခဲဖြစ်စေတယ်လို့လဲဒေသခံတွေကပြောပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့နယ်နဲ့ချင်းမြင်တဲ့ပလက်ဝမြို့နယ်တွင်မှာမြမသမတော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့စိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။ရခိုင်ချင်းမြင်မှာမြောက်ဦးမြို့နယ်အောက်ကတန်ရွာတဲ့တောင်ဆက်တိတ်တယ်မြကြအစာဝေးမှာဒီကလေးတို့ဒီကစားတဲ့ကိစ္စကလည်းလာပြီးတော့ဒီအောက်ကိုခံရအောင်အားမှာတယ်ဒီမှာတမတော်ရဲ့စစ်ကြောင်းကိုကျွန်တော်တို့ကအသက်သက်ဖြစ်ရ
ကျွန်တော်ကခွန်ရည်ရဲ့မြန်မာနိုင်ငံကတည်းကပြီးတော့ဘလောက်ဝမ်းလို့ဒီတောင်ရရဲ့အနောက်တောင်ခွန်မြစ်ကလေးကြီးကအကွာမှာဒီမှာကံနေကျွန်တော်ကခိုင်ကျက်တဲ့ရုပ်ရှိတဲ့ပြည်သူပေါ်ခဲ့တာရှိတယ်။ဒီမှာပြည်သက်ကံနေပြီးတော့လေးဦးကြားဆုံးပြီးတော့ဆက်လာကြတာပေါ့နော်။နောက်ပြီးတော့အဝိဒါနေပြောမှာလည်းဒီမှာမြန်မာနိုင်ငံကဒီကစိတ်ကြည့်ရရှိတယ်။မနေ့ကမြောက်ဦးမြို့နယ်တွင်ဖြစ်ပ
ပါတယ်ကောဂျုံပကွဲနေရည်ဘယောင်းကဆုံးအနာမှာကောလမ်းမကြီးမှာလေစစ်တပ်ကိုဖောက်ခွေးတာစစ်တပ်ကထိတဲ့မုံကြီးရမကြီးဘူးဆိုတော့ကျွန်တော်တို့တိကျမသိရဘူးဘာမကြည့်ဘူးလေ
ဂျီခိုင်းမီနဲ့မြောက်မြို့နဲ့တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲချင်းနေတဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွေးရဘူမူကြီးဝင်းစော်ဦးကိုဆက်တွေ့မေးမြန်းရမှာအခုလို့ပြောပါတယ
်ပြီးတော့ထိကင်းကိုဖြေဦးခင်ဗျာရဲတေတော့ကျွန်တော်တို့မြောက်ဦးဝင်းစော်ပါဒီကေမောင်လေးကျန်တော်ရှိတာ
လက်ရှိရခိုင်ပြည်နယ်6မြို့နယ်နဲ့ချင်းပြည်နယ်ပလောင်ဝမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင် AA ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်သလိုစီရေပတိပခတိဒါကရွာသားတွေစစ်ပေးတင်းချောင်းနေရစေဖြစ်ပါတယ်ရခိုင်ပြည်နယ်တွင်းမှာတော့စစ်ပေးရှောင်ဥယျ4000ကျော်ရှိနေပြီချင်းပြည်နယ်ပလောင်ဝမြို့နယ်မှာတော့စစ်ပေးရှောင်ဥယျ3000ကရှိနေတယ်လို့စစ်ရှောင်ကူညီပေးရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ငံရင်တည်ပြပို့ထားတာပါအခုဆက်ပြီးတော့စစ်ပွဲတွေရပ်တန့်ရေးတောင်းဆိုနေကြတဲ့အကြောင်းကိုနားဆင်အောင်ပါကချင်ပြည်နယ်ပါဝင်တိုင်းဒေသတွေမှာဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေအမြန်ဆုံးရပ်တန့်ဖို့စီရေးပဋိပက္ခတွေကြောင့်မြေစာပင်ဖြစ်ရတဲ့ကလေးငယ်တွေအပါအဝင်အပြစ်မဲ့ပြည်သူတွေရဲ့အနာဂတ်အရေးအလေးထားစဉ်းစားပြီးဖို့အစိုးရနဲ့တပ်မတော်ကိုကချင်စစ်ဆောင်တွင်နဲ့ငြိမ်းချမ်းရေးလှူလာသူတွေကကချင်ပြည်နယ်အတွင်းတကြော့ပြန်စစ်ရှင်းနှစ်ပြည့်တဲ့ဒီကနေ့မှာတောင်းဆိုလိုက်ပါတယ်ကချင်ပြည်နယ်အပါအဝင်ရန်ကုန်မြို့ကြီးတွေမှာလှုပ်ရှားတဲ့ရှစ်နှစ်ပြည့်အထိမ်းအမှတ်ငြိမ်းချမ်းရေးလှုပ်ရှားမှုတွေကိုလည်းအာဏာပိုင်တွေဘက်ကတားမြစ်ပိတ်ပင်ခဲ့ပေမဲ့ငြိမ်းချမ်းရေးလှုပ်ရှားသူတွေဘက်ကတော့စစ်ပွဲတွေအမြန်ဆုံးရပ်တန့်ရေးနဲ့ဆစ်ဆောင်ဒုက္ခတွေတွေနေရပြန်နိုင်ရေးကိုတောင်းဆိုခဲ့ကြပါတယ်မတ်စုမူကစူးစီးတင်ပြပေးထားပါတယ်ရှင်
ဒီကနေ့ဂျွန်လာ9ရက်နေ့ကတော့ကချင်ပြည်နယ်အတွင်းမြမဆိုးရစစ်တပ်နဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIO လက်အောက်ခံကချင်လွတ်မြောက်ရေးတပ် KIA တို့အကြား2011ခုနှစ်ကနေစလို့တကြောပြန်တိုက်ပွဲတွေပြန်ပြီးတော့ဖြစ်ခဲ့တဲ့ရှစ်နှစ်တင်းတင်းပြည့်တဲ့နေ့လည်းဖြစ်ပါတယ်။တကြောပြန်ရှစ်နှစ်ပြည့်တဲ့နှစ်ပတ်လည်နေ့အထိမ်းအမှတ်အဖြစ်နဲ့ကချင်ပြည်နယ်တည်ငြိမ်အေးချမ်းရေးတိုက်ပွဲကြောင့်စစ်တပ်တစ်ဆောင်ဒုက္ခသည်တွေရဲ့အရေးပေါ်တောင်းဆိုချက်တွေနဲ့ငြိမ်းချမ်းစွာဆန္ဒထုတ်ဖော်လှုပ်ရှားခဲ့ကြပါတယ
်။ကျွန်တော်တို့ဒီကနေ့ဟာဆိုရင်ကျွန်တော်ကချင်ဒေသမှာတကြောပြန်စစ်ဖြစ်တာကျွန်တော်ရှစ်နှစ်ပြည့်ခဲ့ပြီဖြစ်ပါတယ်။ကျွန်တော်ရှစ်နှစ်တာတော့တည်းမှာကျွန်တော်တို့စစ်ဆောင်စခန်းထဲမှာကျွန်တော်နေထိုင်ခဲ့ကျွန်တော်မိဘတွေကျွန်တော်လူငယ်တွေကျွန်တော်ကလေးတွေကျွန်တော်ဘယ်လိုမျိုးဒုက္ခရောက်ခဲ့တယ်လဲကျွန်တော်ဘယ်လိုမျိုးဒုက္ခရောက်နေတယ်လဲဆစ်ရှောက်စခန်းတွေမှာနေတဲ့ကျွန်တော်လူငယ်တွေကလေးတွေမိဘတွေကျွန်တော်ကြုံတွေ့ခံစားနေတဲ့ကျွန်တော်ရဲ့အဖြစ်အပျက်တွေကိုကျွန်တော်ကြုံတွေ့ခံစားနေအခက်အခဲတွေကိုကျွန်တော်ထုတ်ပေါ်တင်ဆက်မှာဖြစ်ပါတယ်ကျွန်တော်ဆစ်ရှောက်စခန်းမှာကျွန်တော်ရှင်းနေကျွန်တော်နေထိုင်တဲ့အချိန်မှာကျွန်တော်မှာဒုက္ခအများကြီးရှိပါတယ်လုံခြုံမှုတွေကျွန်တော်မရှိပါဘူးဘယ်နှစ်ဘယ်ခါမှာကျွန်တော်ဘယ်လိုမျိုးဖြစ်မယ်ဆိုတာကျွန်တော်မသိနိုင်ပါဘူးအဓိကအဖြစ်ကျွန်တော်တို့ပညာရေးကျွန်တော်ရဲ့စာမရေးကျွန်တော်ရဲ့စာဝတ်နေရေးကျွန်တော်တို့အများကြီးကျွန်တော်ဒုက္ခရောက်နေတာလည်းကျွန်တော်ရှိပါတယ
်ဒါကတော့ကချင်ပြည်နယ်ကပြည်သူရင်းမြစ်မှာကချင်စစ်ပြေးဒုက္ခတွေတွေနဲ့ကချင်လူငယ်တွေစုပေါင်းပြီးတော့ငြင်းချမ်းစွာလှုပ်ရှားမှုတွေဆောင်ရွက်နေတာဖြစ်ပါတယ်တကြောပြန်စစ်ရှင်းနေပြည့်တဲ့အခုအချိန်အထိကချင်ဒေသခံပြည်သူတသိန်းကျော်ဟာအစိုးရထိန်းချုပ်နေပြီးကချင်လက်နက်ကိုင်အဖွဲ့ KIO ထိန်းချုပ်နေပြီးပါဝင်တရုတ်မြန်မာနယ်စပ်ကစစ်ပေးစစ်ဆောင်စခန်းတွေထဲမှာခိုးလုံနေထိုင်နေကြရဆဲဖြစ်ပြီးတော့ကချင်ပြည်နယ်တွင်းမှာလည်းစစ်ရေးကတင်းမာနေစေအနေထားဖြစ်ပါတယ်ဒီအချိန်ဒီပုံမှာတော့ကချင်စစ်ဆောင်ပြည်သူတွေဘက်ကစစ်ဆောင်စခန်းတွင်လူသားချင်းစာနာမှုအကူအညီတွေပေးတော်ကိုတားမြစ်ပိတ်ပင်မှုမရှိပဲရရှိရေးနေရရင်းတွေကိုလူကုန်တိုက်ခါရှိစွာနဲ့ပြန်တိုင်းရေးကချင်စစ်ပြီးငြိမ်းအောင်ဆောင်ရွက်ပေးပါလို့ NLD ရဲသားဆိုရကိုတောင်းဆိုသလိုတပ်မတော်ကိုလည်းထိုးစစ်တွေရပ်ပေးပါလို့ရှင်းပြပြတဲ့အချိန်ကချင်စစ်ဆောင်လူငယ်တူဦးဖြစ်တဲ့ကိုအင်းခွန်ဂျာတော်ကလည်းကချင်စစ်ဆောင်တွေရဲ့သဘောထားအခုလိုပြောပြပါတယ
်ဒီ NLD ရဲ့ဆိုရကိုကျွန်တော်ကလည်းမေးပေးခဲ့တယ်ပေါ့နော်ကျွန်တော် NLD ရဲ့ဆိုရတက်လာတဲ့အချိန်မှာတကယ်ပဲကျွန်တော်တို့နိုင်ငံကတော့ငင်းချမ်းတော့ပါပဲအားလုံးကငင်းချမ်းတဲ့နိုင်ငံဖြစ်တော့မှာကျွန်တော်ဒီကြားလည်းငင်းချမ်းတယ်မှာဆိုအဲ့မျိုးချက်နဲ့ကျွန်တော် NLD ကိုမေးပေးခဲ့တယ်ပေါ့ဒါပေမဲ့ဒီရောက်လာတဲ့အချိန်မှာကျွန်တော်ဒီစစ်ပေးဆောင်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်လည်းမျိုးလေးချက်ကလည်းဟိုကအရင်တော့မရှိတော့ဘူးပြောရမယ်ဆိုရင်အခု2020ကဘယ်သူကအစိုးရပြောင်းလို့ဦးဆောင်လာမင်းဆိုရင်ဟာလဲကျွန်တော်ကဆိုနေပေါ့နော်တော့ကျွန်တော်တို့လက်ရှိအနေထားကပို့ပြီးတော့ negative တန်ရောက်သွားမလားဆိုပြီးတော့ဆိုနေတာလည်းရှိတယ်။နောက်ပြီးတော့တောင်ရှိလူအလုံးကျွန်တော်ပြောင်းနေတဲ့ကြိုးချင်တာကြတော့အများဆုံးငင်းချမ်းချင်တယ်ပေါ့ငင်းချမ်းလို့အလုံးငင်းချမ်းမှုတဲ့အများဆုံးစူးစမ်းပြီးပါလို့
ကချင်ပြည်နယ်တွင်းကစစ်ဘေးရှောင်ဒုက္ခသည်တွေရဲ့ဘဝအခက်အခဲကြုံတွေ့ရတာတွေကိုစစ်ရှောင်ဒုက္ခသည်လူငယ်တဦးရဲ့ခံစားချက်ကချင်အမျိုးသမီးငယ်လေးတဦးကအခုလိုပြောပါတယ
်။2018 6လပိုင်းကိုရင်းမြစ်ကစပြီးစစ်တပ်ကြီးပေါ့နော်။ပြည်ရဲ့နေရပေါ့နော်၃ရက်တပတ်လောက်ပြီးဖြစ်ခဲ့ရတာမဲ့စစ်ကိုတပတ်အပြည့်ပြီးမဲ့ပေါ့နော်၃ပတ်အဲ့လောက်ရှိစဉ်းစားမှဖြစ်ခဲ့တော့စစ်ကြောင်းတွေထိုးလာတဲ့အာပြည့်ဝနေပြေပေါ့နော်။ညာဆိုရင်ကြောက်ရတယ်ဆိုမှအမေရောခရီးကြောင်းတွေမှာသူကလူအများကြီးနေတဲ့အချိန်မှာစူးပြီးနေအခြေအခြေရတယ်ပြီးတော့ဒါမဲ့စီကတလားရောတလားအကုန်သွားရတယ်မဲ့စီကမပြီးဘူးနော်ပုံပုံပြီးရင်ထလာတယ်ပေါ့နော်အခုတတိပြောလိုက်တဲ့အချိန်မှာဒီချောရောမကောင်းမလို့ပဲနော်ပုံပုံပြီးဒါမဲ့ဒီကြီးကြုံနေခံစားရတဲ့ဒီကြီးကြုံခဲ့ရတဲ့လူတွေဆိုရင်အရင်သာရမယ်လို့အလုံးကျေးဇူးတင်ပါတယ်
ကချင်ကြောပြန်ဆင်ရှင်းနေပြတဲ့အထိမ့်မှညည်းရစွာလှူရှားနေတာတွေကိုအာဏာပိုင်တွေဘက်ကလည်းလာရောက်တားမြစ်မှုတွေရှိခဲ့ပါတယ
်။ငါပျော်ပွဲကြုံမဲ့လား
။ပျော်ပွဲရှင်ပတ်မှုကျွန်တော်ခံစားချက်တို့ကျွန်တော်ထုတ်ပေါ်ပြသတဲ့
ခံစားချက်ကိုထုတ်ပေါ်ပြသတဲ့ဆိုတော့ညည်းစုစီထဲမှာပါသွားပြီခင်ဗျ
ာ။ခံရတာညည်းစုစီနဲ့
ကျွန်တော်ကတတိယအောင်မဲ့ဆူတောင်းပွဲကို
ပါတာဖြစ်တာ။အခုဥပဒေတဲ့သူတွေက
ဆန္ဒပြုတော့လည်းမဟုတ်ဘူးကျွန်တော်တို့ကိုကျွန်တော်
တို့ကသူ့လေးဖို့တဲ့လိုက်လာခဲ့ပြီပါ။
အာကျွန်တော်မလိုက်နိုင်ဘူး
။မလိုက်နိုင်ဘူးလား။မလိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ကတရင်ပို့ပြီးတော့မှလုပ်ရစီတာဥပဒေနဲ့ညီလို့ရစီတာ
။ဒီလိုမျိုးကချင်ကြောပြန်ဆင်ရှင်းနေပြတဲ့ကျေးရဲစွာလှုပ်ရှားမှုတွေကိုအာဏာပိုင်တွေကလာရောက်တားမြစ်တာကိုကန့်ကွက်ကြောင်းနဲ့အခုလိုမျိုးဆန္ဒထုတ်ဖော်မှုတွေကိုအလေးထားပြီးတော့တာဝန်ရှိတဲ့သူတွေကအမြဲဆုံးဆောင်ရွက်ပေးဖို့နိုင်ငံတကာကချေကွန်ကရစ်ရဲ့အဖွဲ့ဝင်ဂျပန်နိုင်ငံကဒေါ်မရစ်ဆိုင်ဘူကအခုလိုပြောပါတယ
်ဒါကတော့သူတို့မလုပ်တင်လို့ဒီနေ့ဘာကြောင့်လဲဆိုဒီပြည်သူလူထုတနေနှလုံးတိုင်းတာနဲ့နားလည်လာဖို့အတွက်လုပ်နေတဲ့အတွက်ဒါပဲဖြစ်တဲ့ပေါ့နော်ဒါကိုနိုင်တဲ့စီးနင်းလုပ်ပြီးတော့လုပ်တင်လို့ကျွန်တော်တို့မြင်တယ်ရင်ကျေးတိမ်မွေတဲ့လုံးပုံလုံးကြီးနဲ့လုတ်ဖို့ကျမတို့လိုအပ်တယ
်အခုလိုမျိုးတကြောပြန်ကချင်စစ်ပွဲရှိနေပြည့်တဲ့အချိန်ပြည်တွင်းရေးရဲရေးလှုပ်ရှားသူတွေကလည်းတိုက်ပွဲတွေအများဆုံးရပ်တန့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင
်မဆုမွန်စူးစီးတင်ပြပေးထားတာပါသောတာရှင်တို့ကုနာဆင်နေကြရတာက VOA American အသံရဲ့တင်းနှင်းနေညနေပိုင်းမြန်မာအစီအစဉ်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်အခုဆက်ပြီးနားဆင်ရမယ့်သတင်းလွှာမှာတော့ပြည်သူစာစုစာရေးဆရာကြီးဗမောတင်အောင်ရာသီအကျူအခမ်းအနားကိုဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမမှာကျင်းပခဲ့ရမှာမြန်မာနိုင်ငံစာရေးဆရာအတိုင်းဝိုင်းကပုဂ္ဂိုလ်တွေနဲ့ဆရာကြီးဗမောတင်အောင်ကိုလေးစားချစ်ခင်ကြတဲ့အပရိသတ်တွေတက်ရောက်ခဲ့ပါတယ်လာမယ့်2020မှာကျင်းပမယ့်ရာသီအခမ်းအနားမတိုင်ခင်ဆရာကြီးဗမောတင်အောင်အတွက်အမှတ်တရအဆောက်အဦတစ်ခုတည်ဆောက်သွားဖို့စီစဉ်နေကြောင်းရာသီအခမ်းအနားကျင်းပရေးကော်မတီတာဝန်ရှိသူတွေကပြောပါတယ်အပြည့်အစုံကိုတော့ကိုစုံဝင်းလှိုင်ကတင်ပြပေးပါမယ်ရှင
်ဆရာကြီးဗမောတင်အောင်မွေးဖွားတာလာမယ့်နှစ်2020ခုနှစ်ဆိုရင်နှစ်တရာပြည့်တော့မှာပါဒီကနေ့ရန်ကုန်မြို့စာပေပိမှန်ခန်းမမှာကျင်းပတဲ့အခမ်းအနားမှာတော့ပြည်သူဆရာကြီးဗမောတင်အောင်ရဲ့ရာသီအကျိုး69နှစ်ပြည့်အခမ်းအနားဖြစ်ကြောင်းဗမော်တင်အောင်ရာပြည့်အခမ်းအနားကျင်းပရေးကော်မတီဝင်ဦးအေးအောင်ကပြောပါတယ
်ဒီကအကိုကဆာဗမော်69နှစ်မြောက်အခမ်းအနားပေါ့နော်ကျွန်တော်တို့ကရာပြည့်အကျိုးအခမ်းအနားလုပ်တာပေါ့ဆာပေပြည်မှာဒီပြီးခဲ့တဲ့ဒီဇင်ဘာလောက်မှာကျွန်တော်တို့ဆာဗမော်နောက်နှစ်2020မှာရာပြည့်အခမ်းအနားကျင်းပဖို့အတွက်ရာပြည့်အခမ်းအနားကျင်းပရေးကော်မတီဖွဲ့ထားတာရှိတယ်အကိုကြာကြီးပေါ့ရာပြည့်ဆရာဘုတ်ပြည်သူစာဆိုဘုံမော်တင်အောင်ရာပြည့်အခမ်းအနားကျင်းပရေးကော်မတီရာယူတော့ဖွဲ့ထားတာရှိတယ်။အဲဒီကော်မတီကနေပြီးတော့အခုအဆောင်ကျင်းပတဲ့ပုံဒီရာပြည့်ချုပ်ခန်းတော့
။လာမယ့်နှစ်2020ခုနှစ်မှာကျင်းပမယ့်ရာပြည့်အခမ်းအနားမတိုင်ခင်ဆရာကြီးဘုံမော်တင်အောင်အတွက်အထိမ်းအမှတ်အဆောက်အုံတစ်ခုဗကိုးမြို့မှာတည်ဆောက်နိုင်ဖို့ကျင်းပရေးကော်မတီကစီစဉ်နေတယ်လို့လည်းဦးအေးအောင်ကပြောပါတယ
်။ရှင်းနှစ်မှာရာပြည့်အခမ်းအနားလုပ်တဲ့အခါကျလို့ရှိရင်ဒီလိုလို့ချင်တာကအခုဗကိုးမှာဗကိုးကဒီပူအောင်အောင်ဆိုတာသူကနေပြီးတော့ဒီတိကတ်တမ၄ ఏ ကရှူထားတာရှိရတာအဲ့တိကတ်တမ၄ ఏ ကထဲမှာဆရာပေါ်ပေါ်တောင်ယာကြီးအထိမ့်မှခမ်းမတခုကျွန်တော်တို့ကအဲ့ခဲမှာတခုနေပြည်တော်တခုယူပြီးတော့ကျွန်တော်တို့စောင့်မယ်ပေါ့အသမတရားခမ်းမတခုစောင့်မယ်အဲ့ဒီဟာကိုအတွက်ကိုကျွန်တော်တို့အခုကော်မတီကပြီးခဲ့တဲ့ဒီဇင်ဘာလောက်ကလေးကနေပြီးတော့ပြည်သူ့စာစုပေါ်ပေါ်တောင်ယာကြီးခန္ဓာချစ်ပါရီကော်မတီယာယီဆိုပြီးဖွဲ့ထားတယ်အခုဖြစ်ဆက်ပြီးတော့လဲမြို့နယ်ကြီးအလိုက်ပေါ်မန္တလေးတို့ပဲပိုးတို့ပါလဲကော်မတီတွေကျောင်းထပ်ဖွဲ့မယ်ဖွဲ့ပြီးတော့ဒီဥစ္စာကိုဒီခမ်းမတစ်ခုစောင့်မယ်ပြီးရင်ယာပြီးအခမ်းအနားတစ်ခုကိုကျွန်တော်တို့ကျင်းပနိုင်အောင်ဖြည့်စင်နေကြတာပေါ့ဟုတ်ကဲ့
ဆရာကြီးဗမော်တင်အောင်ရဲ့ယာပြီးအခမ်းအနားကျင်းပရေးနဲ့ပတ်သက်လို့ကျင်းပရေးကော်မတီအနေနဲ့အစိုးရထံကအခုချိန်ထိအကူအညီတောင်းတာမျိုးမရှိသေးဘူးလို့လည်းသူကပြောပါတယ
်လောလောဆယ်တော့ကျွန်တော်တို့အနေနဲ့ကဒီယာပြီးအခမ်းအနားအတွက်ဆိုရင်တော့လိုအပ်တဲ့ခွင့်ပြုစိတ်ဒီပိုင်းဒီနေ့ခါကြရင်တော့ ကဘာတွေပူပေါင်းဆောင်ရွက်မလဲဖိတ်ကြားတဲ့အခါမှာသူတို့ဘာတွေပူပေါင်းဆောင်ရွက်မလဲအဲ့လိုပဲရှိမှာပေါ့လောဆယ်မှာတော့ကျွန်တော်တို့ကတိကျအကူအညီတောင်းလာတော့မရှိပါဘူးခင်ဗျာဒါကြီးအခမ်းအနားကျင်းပကော်မတီအနေနဲ့အစိုးရနဲ့ဟိုအစိုးရနဲ့ပြီးတော့ဥပမာပေါ့ဟိုဒီအတွက်ဟိုမီဒီယာအစပေါ့ဒီကျွန်တော်တို့အလိုလိုအစိုးရကိုပြန်ပြန်ပူပေါင်းတောင်းလာခြင်းမရှိသေးပါဘူးခင်ဗျာကော်မတီပါချထားတဲ့မူမှာတော့ခရိုနီလိုမျိုးဘလို့ရမတန်ရှင်းတဲ့အလူငွေမျိုးဆိုရင်တော့ကျွန်တော်လက်မခံဘူးပေါ့ဒီလိုမျိုးပဲခြားတာရှိပါတယ်အစိုးရကနေပြီးတော့ပါဝင်မယ်ဆိုလို့ရှိရင်အဲ့ဒီဟာကိုလက်မခံဘူးဆိုတဲ့မူတော့မရှိဘူးပေါ့ဒါနဲ့ဟိုအစိုးရစီကနေပြီးတော့သွားပြီးတော့ကံအစိုးရစီကနေအကူအညီသွားပြီးကံလှမ်းတာမျိုးမရှိသေးတာပါခင်ဗ
ျဆရာကြီးပမော်တင်အောင်ရဲ့ယာယီအခမ်းအနားကျင်းပရေးကော်မတီယာယီကိုတော့ကိုကိုကျွန်းပြန်နိုင်ငံရေးအကျဉ်းသားဟောင်းဦးတင်အောင်ကဦးဆောင်ပြီးမနစ်ဒီဇင်ဘာလမှာစတင်ဖွဲ့စည်းခဲ့တာဖြစ်ပြီးကော်မတီထဲမှာဆာရေးဆရာတွေအပြင်ဆရာကြီးရဲ့မိသားစုဝင်တွေလည်းပါဝင်ပါတယ်မြို့ချစ်စာပေတိရုံမှစာပေနဲ့အဘိဓမ္မာစာပေစတဲ့စာပေအများအပြားကိုရေးသားခဲ့တဲ့ဆရာကြီးဗမော်တင်အောင်ဟာပြည်သူ့ဘက်ကအမြဲတမ်းရပ်တည်ပြီးတော်လန်စာပေတွေကိုရေးသားခဲ့တဲ့အတွက်ဆာရေးဆရာအတိုင်းဝိုင်းနေတာမကဆရာကြီးရဲ့စာဖတ်ပရိသတ်တွေကမြို့ချစ်စာပေတွေရေးသားသူအဖြစ်အထူးအမှတ်ပြုလက်ခံထားကြတာပါဆရာကြီးဟာစာရေးယုံတက်မဟုတ်ပဲလက်တွေ့မှာလည်းနိုင်ငံရေးဘက်မှာတက်ကြွစွာဥဆောင်ပါဝင်ခဲ့သူတူဖြစ်တာနဲ့အညီကိုကိုကျွန်းတိုက်ပွဲလို့ထင်ရှားတဲ့လှုပ်ရှားမှုကြီးတွေကိုဥဆောင်ခဲ့တဲ့ဆံပြပုဂ္ဂိုလ်တူဖြစ်ပါတယ်။သူလိုထူးချွန်ပြောင်ပြောင်းတဲ့ပုဂ္ဂိုလ်မျိုးနောက်ထပ်မရနိုင်တော့တဲ့အတွက်ဆရာကြီးပမော်တင်အောင်ကိုဂုဏ်ပြုပြီးရာပြည့်အခမ်းအနားကျင်းပဖို့စီစဉ်ရတာဖြစ်တယ်လို့ကျင်းပရေးကော်မတီဝင်တွေကပြောပါတယ်။တာသမီ6ဦးထွန်းကားခဲ့တဲ့ဆရာကြီးပမော်တင်အောင်ဟာ1988ခုနှစ်အောက်တိုဘာလ23ရက်နေ့အသက်58နှစ်အရွယ်မှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုစောဝင်းနိုင်ပါရှင် VOE မြန်မာပိုင်းစီစဉ်ရဲ့ Asia 77ဂျူရူကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကို Intel Set 17နဲ့ MediaSet 3တို့ကနေဇွန်လ3ရက်နေ့ကစပြီးပြောင်းလဲထုတ်လွှင့်ပေးနေပါတယ်စလုံးပေါင်းတွေကတော့ Intel Set 17နဲ့ MediaSet 3တို့ဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့အချိန်အတွင်းမှာဒီကနေ့ညနေပိုင်းအတွက်သတင်းချင်းချုပ်ကိုကိုရန်နိုင်ကပြောပြပေးပါရှင
်။အမေရိကန်ပြည်တော်စုနဲ့လူမှုကြီးကြပ်ရေးသဘောတူညီချက်အစ်စ်ကရွှေပြောင်းကြီးချနေထိုင်သူတွေရဲ့လူခွင့်ရေးကိုကာကွယ်ဖို့နဲ့အမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားကောင်းမွန်တဲ့ဆက်ဆံရေးကိုဆက်လက်ထိန်းသိမ်းနိုင်လိုက်စီတယ်လို့မက္ကဆီကိုသမ္မတအန်ဒရေးစ်လိုပက်စ်အိုဘရာဒေါကပြောကြားလိုက်ပါတယ်။မက္ကဆီကိုသမ္မတအိုဘရာဒေါဟာနိုင်ငံမြောက်ပိုင်းတီဟွာနာမြို့မှာမနေ့ကပြုလုပ်တဲ့လူမှုစုဝေးမှုတွင်မှာအဲ့လိုပြောကြားလိုက်တာဖြစ်ပါတယ် G20 ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကဗဟိုဝန်ကြီးတွေနဲ့ဗဟိုဘဏ်ဥက္ကဋ္ဌတွေကကမ္ဘာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်အကာအကွယ်ပေးဖို့ဝါရဘောင်းဆောင်ကိုကျင့်သုံးသွားမယ်ဆိုပြီးတော့ကြေညာပြုလိုက်ကြပါတယ်ဂျပန်နိုင်ငံမှာပြုလုပ်ခဲ့တဲ့ G20 အစည်းအဝေးအပြီးပူးရဲကြေညာချက်ထုတ်ပြန်မှာခုလိုကြေညာပြုလိုက်တာဖြစ်ပြီးတော့ကုန်သွယ်ရေးနဲ့ပထဝီနိုင်ငံရေးတင်မမှုတွေကြောင့်ဖြစ်လာတဲ့အန္တရာယ်တွေကပိုပြီးတော့ပြင်းထန်ကြီးမားလာနေတယ်ဆိုပြီးတော့လည်းထုတ်ဖော်ပြောဆိုလိုက်ပါတယ်ခင်ဗျာဗင်နီဇွဲလားနိုင်ငံသမ္မတနီကလပ်စ်မာဒူရိုကဗင်နီဇွဲလားနဲ့ကိုလံဘီယာနိုင်ငံနယ်စပ်ကိုစနေနေ့ကပြန်ဖွင့်ပေးလိုက်ပြီးတဲ့နောက်ဗင်နီဇွဲလားနိုင်ငံသားထောင်ပေါင်းများစွာဟာအစားအစာနဲ့စီးပွားတွေကိုဝယ်ဖို့အတွက်ကိုလံဘီယာနိုင်ငံထဲကိုစနေနေ့ကဝင်ရောက်ခဲ့ကြပါတယ်။ဟောင်ကောင်ရဲ့တရားခံလွှဲပြောင်းတဲ့ဥပဒေကိုပြင်ဆင်ဖို့တူအစိုးရကဆိုပြတာကိုကန့်ကွက်တဲ့အနေနဲ့လူထောင်ပေါင်းများစွာဟာလမ်းလေပေါ်ကိုထွက်ပြီးတော့ဒီကနေ့မှဆန္ဒပြခဲ့ကြပါတယ်ဒီဥပဒေကိုပြင်ဆင်ဖို့လုပ်တာဟာတစိတ်ဒေသကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့လွတ်လပ်စွာတရားစီရင်ပိုင်ခွင့်တဖြည်းဖြည်းဆုပ်ယူလာနေတာဖြစ်တယ်လို့အတော်များများကရှိမြင်နေကြပါတယ်ပြည်သူနိုင်ငံပဲရစ်မြို့မှာမနေ့ကကျင်းပခဲ့တဲ့ပြင်သစ် Open အမျိုးသမီးတဦးချင်းတင်းနစ်ပွဲမှာတော့ဩစတြေးလျနိုင်ငံက Ashley Birdie ကဒီ Czech နိုင်ငံက Markéta Vondrousova ကို 6-1-6-3 နဲ့နှပွဲပြတ်နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုရန်နိုင်ကပြောပြပြီးသွားတာပါဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးအတန်မိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubey El Tayeb ဖြစ်ပါတယ် VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိ9.2မီတာ19.25 ရုပ်ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA အားပေးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကျွန်မများသိစင်အောင်ပါ
This program has come to you from the Voice of America, Washington.
Thank you.